အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်သနီဘလင်ကန်ဟာဒီကနေ့ညနေပိုင်းမှာဒီဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးတော့မနေ့ဖြန်ကြရင်တော့ဒီတရုတ်ကောင်ဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်ဒီကနေ့အစောပိုင်းတုန်းကဒီဗန်နာရီအချက်အချာကြားတဲ့ရှန်ဟိုင်းမြို့မှာဒေသခံအစိုးရတာဝန်ရှိသူတွေနဲ့သူတွေ့ဆုံခဲ့ပါတယ်တရုတ်ကွန်မြူနစ်ပါတီအတွေ့အမှုရှန်ကျန်းနဲ့တွေ့ဆုံချက်မှာနှစ်နိုင်ငံကြားမှပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတဲ့အကြောင်းကိုပြောကြားခဲ့ပါတယ
် And indeed an obligation for the world.
အမေရိကန်နဲ့တရုတ်ပြည်သူတွေအတွက်ရောကဘာကြီးအတွက်ပါဒီအမေရိကန်နဲ့တရုတ်နိုင်ငံကြားမှာတာဝန်သိသိဆက်ဆံရေးထားရှိဖို့ဝတ္တရားရှိကြောင်းနဲ့ဒီတာဝန်ဝတ္တရားကိုအမေရိကန်ပြည်ထောင်စုအနေနဲ့တိတ်ကိုအလေးထားပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ပြောကြားခဲ့တာပါနှစ်နိုင်ငံကြားမှာဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ထားနိုင်ရင်းနဲ့သဘောထားအမြင်မတူတာတွေကိုတိတိဆိုင်ဆိုင်ဖြေရှင်းပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်စေဖို့ဆိုတဲ့လမ်းကြောင်းကိုလည်းအမေရိကန်သမ္မတဘိုင်ဒန်ရောတရုတ်သမ္မတရှီပါသွားနေတာဖြစ်တယ်လို့ဒီတရုတ်ကွန်မြူနစ်ပါတီအတွင်းရေးမှူးရှန်ကျန်းနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာပါတရုတ်နဲ့အမေရိကန်ကြားမှာမျှတတဲ့စီးပွားရေးပိုင်ဆိုင်မှုမျိုးလိုလားသလိုတရုတ်နိုင်ငံတည်းကဒီအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့တရုတ်လုပ်ငန်းတွေနဲ့မျှတတာပိုင်ဆိုင်နိုင်တဲ့အခြေအနေရရှိဖို့အရေးကြီးတယ်လို့ဝန်ကြီးဘလင်ကင်ကဒီဆွေးနွေးပွဲအတွင်းမှာပြောခဲ့တယ်ဆိုပြီးတော့နိုင်ငံသားရေးဌာနပြောခွင့်ရမက်သျူးမီလာကသတင်းတောက်တွေကိုပြောပြပါတယ်ဒီတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မနက်ပိုင်းတော့ရှန်ဟိုင်းမှာဖွင့်ထားတဲ့နယူးယောက်တက္ကသိုလ်မှာတက်ရောက်နေကြတဲ့အမေရိကန်နဲ့တရုတ်ကျောင်းသားတွေနဲ့လည်းဝန်ကြီးဘလင်ကင်တွေ့ဆုံခဲ့ပါတယ်မနက်ဖြန်ကြရင်တော့သူဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံဖို့ရှိသလိုဒီတရုတ်သမ္မတရှီဂျင်းပင်နဲ့လည်းနေ့လယ်ပိုင်းမှာတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင်